စ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်၃ဖွဲ့အကြားနိုင်ငံရေးအရာဖြည့်ရှင်းမှုတွဲဆုံဆွေးနွေးကြောင်းတင်းနဲ့ထွက်ပေါ်နေပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေပါတယ်။လက်ရှိပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနတ်ဆံမြို့နယ်ကအခြေအနေကိုတောင်အမျိုးသမီးအဖွဲ့ TWO ကတာဝန်ရှိသူတို့က VO ကိုအခုလိုပြောပါတယ
်။တနေ့အပြီတော့သူတို့ဖြစ်တယ်ဒီနေ့တော့ဒီရင်းပြန်လာဖြစ်တယ်ဘောနော်ဒီရင်းပြန်လာဖြစ်တော့လို့ဆိုရင်ဒီနေ့ထဲမှာဒီမဝရက်ကွက်မမျိုးလေရက်ကွက်မှာတော့ဒီအိမ်ငါအိမ်တော့ထိခိုက်သွားတယ်ဘောနော်။ဒါကဒီနေ့ဖြစ်တဲ့ဟာသလောဆိုင်မျိုးထဲမှာရှိတဲ့ဒီလေသူတို့ဖြစ်ကုန်ပြီဒီဗာလေမျိုးရဲ့မိမာတော့မှရှိတဲ့ရွာတွေထဲမှာသူတို့ဖြစ်ကုန်ပြီဘောနော်။ဒီကမှလည်းဒီအလောင်းရှိပြီး MBC line လည်းကောင်းဖြစ်ထားတယ်။မိုင်းတဲစီလည်းဒီဝါရရတဲ့နေရာလေးရတယ်။သူတို့အဲ့ဒီမိုင်းတဲ line တစ်ခုပဲရတယ်။ဘုနာအဲ့တော့ကြောင့်မို့အာလောလောဆယ်ဒီခိုင်အာပြစီသွားတဲ့ခြေမီလာဘလောက်ကြီးပြစီရဖြစ်နေဒီဟာဒီနောက်ဆုံး update တမီရသေးဘုနာ
ဒီလ17ရက်နေ့ကတော့ဒီဘောဘက်မှာလက်နေကြီးထိမှန်တာကြောင့်ရွှေမောင်းတီလာရှင်စာတင်တိုက်ထိမှန်ပြစီခဲ့ကြောင်းဘသူပြစ်တဲ့လက်နေကြီးဆိုတာတော့မသိရကြောင်းဆက်ပြောပါတယ်ဒီလ၁၇ရက်နေ့ကနမ်ဆန်မြို့နယ်ကစစ်ကောင်စီရဲ့ဗရမားစီတီတပ်စခန်းနဲ့နမ်ဆန်ရဲစခန်းကိုတရနယ်လေကတင်းယူခဲ့တဲ့နောက်အခုလိုလေကြောင်းကတိုက်ခိုက်လာနေတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်မူဆယ်နဲ့နမ်ခန်းဘက်မှာလည်းတိုက်ပွဲဖြစ်ပွားတာတွေရှိသလိုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေလည်းရှိနေကြောင်းဒေသခံတွေကပြောပါတယ်။နမ်ခန်းမြို့နဲ့ဆယ်လန့်ရွာဘက်မှာဒီကနေ့လေကြောင်းကတိုက်ခိုက်တာရှိနေကြောင်းကိုဒေသခံတဦးကအခုလိုပြောပါတယ
်။ခုနကလည်းဖြစ်သွားတာပဲဒီဆယ်လန့်တစ်ဝိုက်မှာအလုံးရစ်သွားတယ်ဒီချက်လေးရင်တော့ပြီးတော့ခုနနှံခမ်းပါဘူးလီလုံးအောင်ပြစ်သွားတယ်စခန်းပြစ်တာတောင်းချင်နမဘုံကျဲသွားတယ်ကွာနော်အဲစက်တရနေ့မနေ့ကပါနော်အဲခုနလာဆဲတော့ကွာနော်ညပေါ့ချက်ဆိုင်ကြတော့ဒီနှံခမ်းကိုကျဲတယ်ဆိုရင်အဲဆဲရင်ကျော်ချက်ပြီးကြတယ်ကွာနော်အဲတဲ့အိမ်ကတော့အဲဘာမှရပြန်ရှိတော့ပြီးတော့ခြိုင်အကြီးဖြစ်ကြတယ်ဒီလိုချင်းခိုင်တော့ဒါမီးဘာလို့လဲဆိုတော့အလုံးရှောင်နေရတာ哦
မူဆယ်မြို့အနည်းနဲ့105မိုင်ဘက်မှာလဲတိုက်ပွဲဖြစ်တာလေကြောင်းတက်ခိုက်တာတွေရှိနေတယ်လို့လည်းပြောပါတယ
်မနေ့ကတနေ့လုံးမညာဒီနေ့လည်းမနေ့ကဒီနှုတ်ခုမှဖြစ်တယ်လို့အကြီးကြီးဖြစ်တယ်လို့ပြောရတယ်နှုတ်ခုကမူဆယ်မြို့ရဲ့အခက်ပေါ့ဒီကနှုတ်ခုနဲ့ဝင်းမှာပေါ့အဲ့မှာဖြစ်တာဒီနေ့အဲ့တော့အဲ့ဒါလည်းမနေ့ကဒီနေ့လောက်ဖြစ်တာပဲလက်နဲ့ကြည့်တယ်ခါစီးနဲ့ကျက်နေလားလားခြားမနေ့
မနေ့ကပြစ်ခတ်မှုမှာအရသာသေဆုံးခဲ့ကြောင်းလည်းပြောပါတယ်တအောင်တက်တရနယ်လေးကတော့စစ်ကောင်စီကနမ်ဆံမျိုးကိုလက်နဲ့ကြည့်နဲ့ခုနှစ်ကြိမ်ပြစ်ခတ်ပြီးလေကြောင်းကဘုံ၄ကြိမ်ကျက်ခဲ့ကြောင်းနဲ့နမ်ခမ်းမျိုးစကန်းတိတိုက်ပွဲမှာလေကြောင်းက၁၁ကြိမ်တက်ခတ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့မြန်မာနိုင်ငံအမျိုးသားစစ်လုံးညီညွတ်ရေးနဲ့ညီညာရေးဖော်ဆောင်မှုညီနိုင်ရေးကော်မတီကတာဝန်ရှိသူတွေနဲ့ MNDAA TNLA AA အဖွဲ့ကတာဝန်ရှိသူတွေဟာတရုတ်ပြည်သူသမ္မတနိုင်ငံရဲ့အကူအညီနဲ့နိုင်ငံရေးအရာဖြည့်ရှင်းနိုင်မှုတွဲဆုံဆွေးနွေးမှုများပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီတဲ့တဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တရားနယ်လေးနဲ့ MNDAA ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်တပ်မတော် AA ကတော့ဆွေးနွေးပွဲကိစ္စကိုထုတ်ဖော်ပြောဆိုလို့မရသေးတဲ့ကြောင့်တုံ့ပြန်ထားပါတယ်ခင်ဗျာ။